ရခိုင်ပြည်နယ်မောင်တော်မြို့စင်ကြေဘုံတိရွာတွေဘက်မှာပြစ်ခတ်တံတွေကိုကြာသပတေးနေ့ည၁၇နာရီကျော်လောကစပြီးဒီကနေ့မနေ့အစောပိုင်းထိဂျူကြားဂျူကြားကြားနေရတော့မယ်လို့မောင်တော်ဒေသခံတယောက်က VOA မြန်မာပိုင်းကိုပြီးခဲ့တဲ့ချိန်ပိုင်းတွင်ကပဲပြောပြပါဗျာ။အဲ့ရကန
ောက်လာတဲ့ချိန်ပေါ့လေ၁၇နာရီခွဲကျော်ကျော်ရှိနေတယ်မှာလေ။အဲ့ချိန်မှာကျွန်တော်တို့ဒီမြို့ရင်းနဲ့ပေါ့လေဒီမောင်တော်မြို့ရင်းနဲ့မလန့်မကန်းကနေပြီးတော့ကျွန်တော်တို့ဒီအရက်လက်လက်ကြည့်ပေါ့လေလက်လက်ကြည့်တယ်ကြားရတယ်အဲ့နဲသိမကြဘူးခင်ဗျာဒီကျွန်တော်တို့ဒီမျိုးလေးနားမလေးလေးလည်းနေကြည့်တယ်ပေါ့လေအများကြီးပဲဒီကျွန်တော်တို့မောင်တော်မျိုးရဲ့နေရာငှက်ပေါ့အဲ့နေရာမှာစစ်ကံဆက်တယ်ပေါ့လေလည်းနေကြတွေ့လိုက်တွေ့တာလေအော်တိုဆွေးတယ်တစ်ချက်ချင်းပြစ်တာလေသူကြားနေရတယ်အများလို့ပေါ့နောက်လည်းနေကြီးအတန်လေးလေးကြားနေရတယ်စစ်တလာဒီခွေးကြော်ကြော်နေပြီးတော့ဒီမနေ့မိုးလင်းပြီပေါ့အဲ့လိုစစ်ကံဆက်တယ်ကြားနေရတယ
်မောင်တော်မျိုးဒေသခံသူကသူကြားတဲ့အခြေအနေကို VOA ကိုပြောပြခဲ့တာပါပေါ်တော့ကြိုင်တွင်မှာမြို့တိုင်းအသားကြီးရွာကမြို့လူမျိုးတချို့အကြမ်းဖက်သမားဆိုသူတွေရဲ့တပ်ဖြတ်ခြင်းခံခဲ့ရပြီးတဲ့နောက်ဒေသခံတွေရဲ့လုံခြုံရေးအတွက်စစ်တပ်လူမျိုးရေးအင်အားတိုးလှုပ်ပေးဖို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေကကာကွယ်ရေးဦးစီးချုပ်ကိုတွေ့ဆုံပြီးတင်ပြခဲ့ကြပါတယ်။အဲဒီနောက်ရပိုင်းတွင်မှာပဲကာကွယ်ရေးဦးစီးချုပ်ကလည်းတပ်အင်အားတွေတိုးမြှင့်လုပ်ခဲ့ပါတယ်။တခါကြာသပတေးနေ့ပြည်သူ့တော်စည်းဝေးအတွင်းမှာလည်းအစွန်းရောက်အကြမ်းဖက်တွေကိုထိထိရောက်ရောက်နှိမ်နင်းသွားမယ်လို့ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောထားပါတယ်။ကိုဗီယန်နံကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးမှပဲအခုလိုမောင်တော်မျိုးဘက်ကပြစ်ဒဏ်ခတ်တံတွေကြားတဲ့အခြေအနေဖြစ်လာတာပါခင်ဗျာ